မြန်မာနိုင်ငံမှာတော့လက်ရှိအားဖြင့်လူပေါင်း3000ကျော်ကိုကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိတပြိုင်တည်းစစ်ဆေးနိုင်မှုလိုအပ်တဲ့ဓာတုနဲ့စက်ပစ္စည်းတွေအလုံလောက်ရှိထားပြီလို့အမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနတာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်။လိုအပ်တဲ့ပစ္စည်းတွေနောက်ထပ်ရောက်လာဖို့ရှိတယ်လို့ရောဂါကာကွယ်ရေးအစိုးရဌာနဆိုင်ရာတွေကြားမှာလည်းပူးပေါင်းဆောင်ရွက်နေတယ်လို့ဆိုပါတယ်။COVID-19 နဲ့ပတ်သက်လို့ဒီကနေ့လုပ်ခဲ့တဲ့ဆွေးနွေးပွဲအတွင်းမှာပြောဆိုသွားတာတွေကိုကောက်နှုတ်စုစည်းပြီးတော့ VOA သတင်းလောက်မဆုစုဆက်ပြီးပြောပြပေးပါရှင်
။မြန်မာနိုင်ငံက COVID-19 စောင့်ကြည့်နေတဲ့တန်လျာလူနာတွေထဲမှာဒီရောဂါပိုးရှိမရှိစစ်ဆေးသိနေတဲ့အမျိုးသားကျန်းမာရေးတခွဲမှုဆိုင်ရာဌာန NHS မှာရောဂါစစ်ဆေးဖို့လိုအပ်တဲ့စက်ပစ္စည်းတွေအလုံးလောက်ထားရှိပြီးအရေးပေါ်စီမံချက်ရေးဆွဲနေတယ်လို့ပြောပါတယ်။
ကျမနဲ့အားသားဝင်ကြီးဌာနနဲ့ပူးပေါင်းပြီးတဲ့အခါကျအရေးပေါ်လာလို့ရှိရင်အရေးပေါ်စီမံချက်ဆိုပြီးကျမတို့ဆွဲနေပါတယ်။ကျမတို့လည်းဒီတော့မှအဲ့လိုဆွဲထားတဲ့အပြင်ဘာတွေဘယ်လိုလုပ်မလဲဆိုတာစီမံထားတဲ့အပြင်ကျမတို့အမျိုးသားကျန်းမာရေးတခွဲမှုဆိုင်ရာဌာနအနေနဲ့လိုအပ်တဲ့တခွဲကန်း၃ပစ္စည်းရေးရေးချက်နေပေါ့နော်။အဲ့ဒီပစ္စည်းရေးကိုကျမတို့စုဆောင်ထားရှိပါတယ်။အခုလောလောဆယ်ဒီ3000ကျော်ကိုစစ်ဆေးဖို့ရှိပါတယ်။နောက်ထပ်ရောက်လာဖို့တွေလည်းထပ်ပြီးတော့ရှိပါတယ်။အခုလောလောဆယ်ကျမတို့တောင်းထားတဲ့ဟို USCDC ရောပါပဲအဲ့အမျိုးအဖွဲ့အစည်းတွေရောက်ဖို့တွေမရောက်သေးပါဘူးရှင့်။
ဒါကတော့မြန်မာနိုင်ငံဆီယောင်းဝန်အတင်းကဒီကနေ့နေ့လယ်မှာရှင်းပါတယ် COVID-19 နဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေဆွေးနွေးပွဲမှာ NHS ကဒုတိယညွှန်ကြားရေးမှူးဒေါက်တာအိုမာဆွေတင်ကပြောသွားတာပါ။ပြည်ရင်းကကိုရိုနာရောဂါစောင့်ကြည့်နေတဲ့တန်တရာလူနာတွေကိုစစ်ဆေးတာမှာအရင်ကလိုပြပပို့စရာမလိုတော့ဘဲဖေဖော်ဝါရီလ20ရက်နေ့ကစပြီးရန်ကုန်မှာရှိတဲ့အမျိုးသားကျန်းမာရေးဒုက္ခမှုဆိုင်ရာဌာနမှာပဲစစ်ဆေးနေပြီးဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကသက်ရောဂါအဖြစ်သတ်မှတ်ထားတဲ့ကိုရိုနာဗိုင်းရပ်စ်ကိုအချိန်ကြီးကူးစက်လာနိုင်တာကြောင့်ကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုကျန်းမာရေးနဲ့အကစားဝင်ကြီးဌာနကအရှင်းလင်းဆောင်ရွက်နေတယ်လို့ NHS အနေနဲ့လည်းအရေးပေါ်စီမံချက်တွေကိုချထားပြီးဖြစ်တဲ့အကြောင်းဒေါက်တာအိုမာဆွေတင်ကပြောပါတယ်
ဆက်လေရွေးချက်နေအပြင်ရောလူပေါ့နော်စစ်ဆေးတဲ့ technician တွေဝန်ထမ်းတွေဆရာဝန်တွေ microbiologist တွေအနေနဲ့ဆိုရင်စရရကျွန်တော်စီမံချက်အခုချထားပြီးပါပြီကျွန်တော်တို့ first line second line ပေါ့ first line ကလူတွေများတော်တော်ဖြားနာသွားတယ်ကူးဆက်သွားတယ်ဆိုရင် second line အနေနဲ့လည်း backup တွေအနေနဲ့လည်းကျွန်တော်တို့ထပ်ပြီး train ထားပါတယ
်လူလူအနေနဲ့သတင်းအမှားကောလာဟာလာတွေကိုမယုံကြဘူးကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်တဲ့သတိပေးနှုတ်ဆက်တွေအတိုင်းတိတိကျကျလောက်နာဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်